မြန်မာနိုင်ငံမှာဒေါင်းတို့မျိုးဆက်တန်းကြပ်အဖွဲ့ကအဖွဲ့ဝင်3ယောက်ကိုနောက်ထပ်6လထောင်ဒဏ်ချခဲ့တဲ့အပေါ် Amnesty International အဖွဲ့ကကြေညာချက်ထုတ်ပြန်ပြီးတော့သူတို့ကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်ဆက်သွယ်ရေးဥပဒေပုံမှား66ဂါကြီးနဲ့နောက်ထပ်တရားစွဲခံရတဲ့ဒေါင်းတို့မျိုးဆက်တန်းကြပ်အဖွဲ့ဝင်9ယောက်ထဲက3ယောက်ကိုဗိုလ်တော်မျိုးနဲ့တရားရုံးကအလုံးနဲ့ထောင်ဒဏ်6လထပ်မခဲ့တာပါမြန်မာနိုင်ငံမှာကောင်းမွန်တဲ့အနာဂတ်ရရှိဖို့ဖျော်ဖြေကြတဲ့လူငယ်တွေအခုလိုမျိုးတရားစွဲခံထောင်ဒဏ်ချခံရတာကိုကြီးကြီးအဖြစ်မြန်မာစစ်တပ်ဘက်ကအညှို့အထဆောင်ရွက်နေတယ်ဆိုတာပြသနေတယ်လို့ Amnesty International ရဲ့ဒေသဆိုင်ရာညွှန်မှု Nicholas Bagelin ကပြောပါတယ်အာဏာပိုင်တွေဟာလူငယ်တွေတယောတင်ပြတဲ့အခြေအနေတွေကိုစဉ်းစားမဲ့အစားသူတို့ကိုအပြစ်ပေးနေတယ်လို့လည်းသူကပြောပါတယ်။အခုလိုမျိုးပြစ်ဒဏ်တွေကိုပယ်ဖျက်တင့်တယ်လို့ဖန်ဆီးထားတဲ့တန်ချက်အဖွဲ့ဝင်အားလုံးကိုချွင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့နဲ့နောက်ထပ်ဆွဲချက်တွေအားလုံးကိုပြန်ရုပ်သိမ်းပေးဖို့အတွက်လည်း AI အဖွဲ့ကတောင်းဆိုပါတယ်။ရွေးကောက်ပွဲကျင်းပဖို့ရှိနေချိန်မှာဒေါအောင်ဆန်းစုကြည်နဲ့ NLD အစိုးရအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအပြည့်အဝကာကွယ်ပြီးဒီအခွင့်အရေးတွေအတွက်အတားအဆီးဖြစ်နေတဲ့ဥပဒေတွေကိုရုပ်သိမ်းဒါမှမဟုတ်ပြင်ဆင်တင်တယ်လို့ Amnesty International အဖွဲ့ရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။ဒေါင်းတို့မျိုးဆက်တန်ကြပ်အဖွဲ့တန်ကြပ်ထိုးရာနဲ့ပတ်သက်လို့နိုင်ငံတော်အကြီးညိုပြက်စင်မှုပုံမှန်905ကကြီးဆက်သွယ်ရေးဥပဒေပုံမှန်66ကကြီးတို့နဲ့စစ်တပ်ကတရားစွဲထားတာပါအမှုစုစုပေါင်းရှင်းမှုရှိပြီးတော့လောလောဆယ်အထိအမှုလေးမှုကိုမြို့နယ်တရားရုံးတွေကအပြစ်ရှိတယ်လို့ဆုံးဖြတ်ကအလုံးနဲ့ထောင်ဒဏ်တွေအသီးသီးချမှတ်နေတာဖြစ်ပါတယ်